မြန်မာနိုင်ငံစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုအတွင်းထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေဖြစ်ကြတဲ့ကိုချင်းမီဖြိုးစီရသောလှမျိုးအောင်နဲ့အောင်သူရဇော်တို့ကိုစစ်ကောင်စီကကွပ်မျက်ခဲ့တဲ့နှစ်နှစ်ပြည့်အောင်မေပွဲအဖြစ်ရန်ကုန်အမေရိကန်တပ်ရုံးကလူမှုကွန်ရက်မှာဖော်ပြပါဗျ။ရန်ကုန်အမေရိကန်တန်ယုံဝင်အတွင်းမှာထားရှိတဲ့မြန်မာစစ်ကောင်စီလက်ချက်ကြောင့်တေဆုံသွားသူတွေအတွက်အောက်မေ့ပွဲနေရာမှာတန်ယုံတာဝန်ခံဆူဇန်စတီဗင်ဆန်နှင်းစီပန်းအနီရောင်သွားချနေတဲ့ပုံကိုလည်းဖော်ပြခဲ့တာပါ။အာနာရှင်အဖွဲ့အစည်းကြောင့်အသက်တေဆုံခဲ့သူတွေကိုဂုဏ်ပြုပြီးတော့အမေရိကန်တန်ယုံမှာရှိတဲ့ကြာဆုံးသူတွေအတွက်အမှတ်တရအထိမ်းအမှတ်နေရာမှာကြောက်တုံးပေါင်း 9400 နီးပါးထားရှိပြီးဖြစ်တာကိုလည်းဖော်ပြပါရယ်။2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအတွင်းပဋိပက္ခတွေကြောင့်မှအသက်ဆုံးရှုံးခဲ့သူတွေအတွက်စိတ်မကောင်းတော့ကဖြစ်ရတဲ့အကြောင်းတယုံရဲ့ကြေညာချက်မှာဖော်ပြပါရယ်88မျိုးဆက်ခေါင်းဆောင်တို့ဦးဖြစ်တဲ့ကိုချင်းမီခေါ်ကိုကျော်မင်းယူ NLD လွတ်တော်ကိုစလဲဟောင်းကိုဖြိုးစီရတော်နဲ့အတူ၄ယောက်ကိုဖမ်းဆီးအချင်းချထားချိန်မှာကွပ်မျက်လိုက်တဲ့အကြောင်းစစ်ကောင်စီက2022ခုနှစ်ဇူလိုင်လမှာကြေညာခဲ့တာပါ။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအတင်း AAPP ရဲ့စည်းင်းတွေအရစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမှာစစ်တပ်ရဲ့လက်ချက်နဲ့တေဆုံသူ 9414 ဦးရှိကြောင်းဖော်ပြထားပါတယ်။ဖမ်းဆီးခံရသူက 28,089 ယောက်ရှိပြီးတော့အကျဉ်းထောင်တွင်မတရားဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရသူတွေအကျဉ်းထောင်တွင်မှာခေါ်ထုတ်ခံရပြီးတော့တေဆုံပျောက်ဆုံးသူတွေတိတိတသားပိုများလာနေတဲ့အကြောင်းပြောဆိုထားပါတယ်ရှင်။